ကိုကန်ဒီတာပြိပခပုံမှုဆိုးရလာတဲ့ကြောင့်ဖွဲ့စည်းပုံရစစ်အုပ်ချုပ်ရေးဟိုမြန်မာအစိုးရကဖေဖော်ဝါရီလ18ရက်နေ့မှာကြေညာလိုက်ပါတယ်တချိန်တည်းမှာပဲမြန်မာနယ်စပ်ဒေသမှာတိုက်ခိုက်မှုတွေပြင်းထန်လာနေတဲ့ပေါ့အထူးဆိုရင်လည်းအကြောင်းကုလသမဂ္ဂကလည်းအင်္ဂါနေ့မှာပြောလိုက်ပါတယ်တိုင်းသာလက်နက်ကင်အဖွဲ့တွေနဲ့ကိုကန်ပြိပခကိုစီးရေးထက်နိုင်ငံရေးပြဿနာဖြစ်တာကြောင့်နိုင်ငံရေးနည်းလမ်းနဲ့ညှိနှိုင်းဆွေးနွေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသကိုဖွဲ့စည်းပုံအခြေခံဥပဒေအရသမရဦးသိန်းစိန်အမိန့်နဲ့စစ်အုပ်ချုပ်ရေးဆွဲပြောင်းလိုက်ကြောင်းအင်္ဂါနေ့ညကထုတ်လွှင့်တဲ့မြမရုပ်မြင်သံကြားအစီအစဉ်မှာအခုလိုကြေညာသွားပါတယ်
။ပြည်တော်စုသမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်412ပုံမှန်ကွဲကာကြီးအရကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းယနေ့မှစ၍အရေးပေါ်အခြေအနေကြေညာလိုက်သည်။အပိုက်3ဤအမိန့်သည်ယနေ့မှစ၍ရပ်ပေါင်း90အထိအတည်ဖြစ်သည်ပုံသိန်းစိန်နိုင်ငံတော်သမ္မတပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဟုဖော်ပြပါရှိပါရခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေအရဒါဟာပထမဆုံးအကြိမ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုနယ်မြေဒေသတစ်ခုအတွက်လွှဲပြောင်းအုပ်ချုပ်ခွင့်ပေးလိုက်တာပါဖေဖော်ဝါရီလ9ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေသတွင်းတိုက်ပွဲတွေကြောင့်ဖေဖော်ဝါရီလ12ရက်နေ့မှာပုံမှန်144ညမထွက်ရလူ9ဦးထက်ပိုမစုရဆိုတဲ့တားမြစ်မိတ်ကိုထုတ်ပြန်ခဲ့ပေမဲ့တိုက်ပွဲတွေပိုးပြီးပြေပြန့်လာတာကြောင့်အုပ်ချုပ်ရေးလုပ်ငန်းတွေကိုဆောင်ရွက်နိုင်ခြင်းမရှိတော့တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအရအခုလိုအရေးပေါ်ကြေညာချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့လဲဆိုပါတယ်။အခုလိုကိုကန့်ဒေသမှာမြမအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေကြောင့်နယ်စပ်ဒေသပဋိပက္ခနဲ့ထိတ်တိုက်ရင်ဆိုင်မှုအလားအလာကိုအထူးစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂဘက်ကလည်းအင်္ဂါနေ့ကပြောလိုက်ပါတယ်။တက်ဆိုင်တဲ့အဖွဲ့အစည်းအားလုံးအတက်နိုင်ဆုံးထိန်းထိန်းတိန်လောက်ကြဖို့နဲ့နောက်ထပ်ထိတ်တိုက်စစ်မဲ့ဖြစ်ပွားမဲ့အခြေအနေကိုရှောင်ရှားကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကိုကန့်ဒေသမှာရှိနေတဲ့တက်ဆိုင်တဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအပါအဝင်မြမအစိုးရရောနောက်ထပ်တိုက်ပွဲတွေထပ်မဖြစ်ရအောင်တင်းမာနေတဲ့အခြေအနေတွေကိုဝိုင်းဝန်းထိန်းသိမ်းခြင်းအဖြစ်တည်ဆုံသွားသူတွေထိခိုက်ဒဏ်ရာရသူတွေကိုတိုက်ပွဲနဲ့ဝေးရာကိုတည်ဆောင်နိုင်ပြီးအရက်သားတွေပေါ်နောက်ထပ်ထိခိုက်မှုမရှိအောင်ရှောင်ရှားနိုင်မှာဖြစ်တယ်လို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။အခုလိုကိုကန့်ဒေသမှာစစ်အုပ်ချုပ်ရေးကြီးညာလိုက်တာဟာအရင်နောက်အဖစစ်ဆိုးရလက်ထက်ကအတိုင်းပြည်ထနာကိုစီရင်နဲ့ဖြည့်ရှင်းတဲ့နီးလန်းကိုရွေးချယ်တာပဲဖြစ်တယ်လို့ KIA ကချင်လူမျိုးရေးတက်ဒုဗိုလ်မှူးကြီးနော်ဘူကသုံးသပ်ပါတယ
်တမတော်ကတော့ကျွန်တော်တို့ဒီတိုင်းတိုင်းတိုင်းနေမှာစစ်အစိုးရပုံစံနဲ့တို့ကတော့စစ်နဲ့ပဲအုပ်ချုပ်ခြင်းလို့ဒီလိုမျိုးကျင်းရတယ်လို့ဖြစ်နေမယ်လို့ကျွန်တော်ကတော့ကျွန်တော်တို့ဥတီရောက်ရဲ့အမြင်တော့ဒီလိုရှိပါတယ်လက်နဲ့နဲ့စစ်နဲ့ဖြစ်ရှင်းတဲ့ပုံစံကတော့ဗီနီနဲ့ဖြစ်ဖြစ်ကျွန်တော်တို့တိုင်းပြတော့နင်းရှမ်းမယ်ဖို့လို့ကျွန်တော်ကအဲ့လိုယူဆပါတယ်ဒါကြောင့်ဘာဖြစ်ဖြစ်ဖြစ်ကျွန်တော်တို့ကနိုင်ငံရေးနဲ့ဖြစ်လာတဲ့ကျွန်တော်တို့ရဲ့ဒီပြဿနာဒီပဋိပက္ခတရားတော့နိုင်ငံရေးနည်းလမ်းနဲ့ပဲကျွန်တော်တို့ဖြေရှင်းလို့ရမယ်လို့ကျွန်တော်ယူဆပါတယ
်။ကချင်ပြည်နယ်မြောက်ချားမှာလည်းမကြသေးခင်ရက်ပိုင်းအတွင်းမြမအစိုးရတက်နဲ့ KIA တက်ကြတိုက်ပွဲအချို့ဖြစ်ခဲ့တယ်လို့ဒုဗိုလ်မှူးကြီးနော်ဘူကပြောပါတယ
်။ကချင်ပြည်နယ်ဘက်မှာတော့ဟိုပူတော်ဦးဘက်မှာနည်းနည်းကြာကြာဖြစ်တယ်လို့ကြားတယ်။နောက်ပြီးတော့ဒီတဲ့တိုင်းကျွန်တော်တို့တက်မဟာလေးစံပြညောင်းပိုက်ပေါ့။နောက်ဘက်မှာကျွန်တော်တို့ကချင်လည်းလည်းဖြစ်တယ်လို့ကြားရတယ်။ကျွန်တော်တို့ဒီလိုက်စာဌာနချုပ်တော်မှာတော့ပမာအတန်တော့မကြားပါဘူ
း။ SSPP ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော်ကလည်းကိုကန့်ဒေတာပဋိပက္ခဟာနိုင်ငံရေးပြဿနာဖြစ်တာကြောင့်စီရင်နည်းနဲ့မဖြေရှင်းပဲနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒီအတော်အတွင်းမှာပဲကိုကန့်ကောင်းဆောင်ဥပုံကြားရှင်ဦးဆောင်နဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ကတော့ကိုကန့်ဟာတိုင်းရင်းသားမျိုးနွယ်စု135မျိုးမှာပါနေတာကြောင့်တိုင်းရင်းသားတန်းတူအခွင့်ရေးပေးပြီးတိုင်းရင်းသားရင်ကြားစစ်ရေးကိုတော့ချက်အဖြစ်အသုံးပြုကာငင်းငင်းရေးတကားဖွင့်ပါဆိုပြီးသမရဦးသိန်းစိန်ထံကိုဖေဖော်ဝါရီလ16ရက်နေ့စွဲနဲ့အိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်ရှင်